မင်္ဂလာပါရှင်မြန်မာဝါရှင့်မင်းနစ်ထရီရဲ့ podcast ကနေကြိုဆိုပါရစေ။အခုကြားနိုင်ရမယ့်နောက်ပတ်တော်အဖြစ်သင်ပေါ်အပ်ွယ်ခွန်အားဖြစ်စေဖို့ယံမျှော်လင့်ပါရစေ။လုံတာများကိုပြင်ဆင်လက်ခွန်အားယူကြားဖို့ယံဖိတ်ခေါ်ပါရစေ
။ Good morning, good afternoon, good evening မလို့နောက်ဆက်တယ်နော်။ရောက်စီတိုင်းပေါ်မှာ Shalom ဖျားညင်သက်ချင်းတက်ရောက်ပါစီလို့ဒီနေရာကနေစုမုံကောင်းတောင်းပါရစေ။အရောက်တိုင်းနှုတ်ပတ်တော်ခံယူဖို့လဲအဆင်သင့်ဖြစ်နေပြီဆိုတော့တခါတည်းကျွန်တော်တို့တွားရအောင်ဝင့်ခံနေကြနှုတ်ပတ်တော်119ခုမြောက်သောစာလံကျမ်းပိုင်ငယ်105အတူတူကဝင့်ခံရအောင်နှုတ်ပတ်တော်သည်ကျွန်ုပ်ခြေရှိမှမိခွက်ဖြစ်၍ကျွန်ုပ်လမ်းကြီးကိုလင်းစေပါ၏တခါတော့ဝင့်ခံပါဦးနှုတ်ပတ်တော်သည်ကျွန်ုပ်ခြေရှိမှမိခွက်ဖြစ်၍ကျွန်ုပ်လမ်းကြီးကိုလင်းစေပါ၏ဒီနေ့နှုတ်ပတ်တော်ရရဆိုရင်မှောင်နေတဲ့အချိန်မှဖြစ်ပါစေဖះကဘယ်သွားရမလဲဘယ်အချိန်မှကြွေရမလဲဘယ်အချိန်မှဆက်သွားရမလဲဖះဖွင့်ပြလိုက်မယ်အာမင်တသားတွေနှလုံးသားတွေကိုဖွင့်ဟပြီးတော့ဒီနေ့ကြားနာမယ့်နှုတ်ပတ်တော်ဟာအပင်ပေါက်တဲ့ကြီးထွားတဲ့မျိုးစေ့ဖြစ်ဖို့ရန်အတွက်ကျွန်တော်တို့ဆုတောင်းရအောင်အသက်ရှင်သောဖះနာမတော်ကိုချီးမွမ်းပါတယ်ကိုရောကောင်းမြတ်ပါတယ်လို့ဝန်ခံပါတယ်မြန်မာ worship မိသားစုများအပေါ်မှာလို့ဝန်ခံပါတယ်ကိုရောဒီကနေ့မှလည်း midweek church ကျွန်တော်တို့အတူတကွနှုတ်ပတ်တော်ခံယူဖို့ရန်အတွက်ကိုရောပြင်ဆင်ပေးတယ်ချိန်တိုင်းနဲ့တော့လကောင်းအင်တာနက်လိုင်းတွေလည်းပြန်ရရလို့ကျေးဇူးတင်ပါတယ်ဒါကြောင့်ကိုရောကျွန်တော်တို့နောက်ဆုံးသောကာလရဲ့နောက်ဆုံးသောအပိုင်းတွေမှာကျွန်တော်အသက်ရှင်နေတဲ့အခါမှာဒီနှုတ်ပတ်တော်တွေအားဖြင့်အသက်တာမှာထူးခြားပြီးတော့ကောင်းကြီးဖြစ်စေပါအသက်တာမှာအပင်ပေါက်သောအသက်တာအမြင့်ဆွဲသောအသက်တာအသီးသီးသောအသက်တာဖြစ်ဖို့ရန်ဝိညာဉ်တော်ဆောင်ပါပါသခင်ယေရှုရဲ့မြတ်သောနာမ၌စကန်နဲ့ဆုတောင်းပါ၏အာမင်အာမင်ကျွန်တော်တို့ဒီကနေ့ကတော့နှလုံးသားမြေဆိုတဲ့အကြောင်းလေးပြောတာဒုတိယပိုင်းရောက်လာပြီသို့တော်ဒါလေးကျွန်တော်ဒီမနက်မှလှုပ်ရင်းနဲ့နည်းနည်းလေးပြောပြချင်တဲ့အရာလေးရှိတယ်ကြည့်ရဒီကနေ့မှကြည့်ဖြစ်တယ်ဆိုရင်မနောက်ကြသေးဘူးเนาะကျွန်တော်တို့ဒီပိုင်းမဲ့လွတ်သေးတယ်နောက်ဒီပိုင်းဒုတိယပိုင်းမှာကျွန်တော်တို့သွားနေတာဖြစ်တယ်ဆိုတော့ပထမအပိုင်းပြီးတဲ့အခါမှာအများကြီးစာရေးလာကြတယ်တတိခံလာကြတယ်မထင်မှတ်တဲ့အချိန်မှာကျွန်တော်နှလုံးသားတွေမှကြောမိနေတဲ့အရာတွေဝင်းချတောင်းပန်ကြတယ်ဒီအတွက်ဖျားရှင်အထူးကောင်းကြီးပေးပါစေဒါပေမဲ့ဒီကနေ့လေเนาะကျွန်တော်တို့ကြည်ခဲသောအစားအစာဖြစ်မယ်ကြောက်ပေါ်တဲ့မြေအကြောင်းပြောမယ်အဲ့ဒါဘာတွေကိုပြောတာလဲအပေါ်ရံနှလုံးသားတွေကိုပြောတာဖြစ်တယ်ဆိုတော့ကျွန်တော်တို့ဒီနှလုံးသားမြေ၄မျိုးဆိုတဲ့အရာကမာသဲခရစ်ဝင်ကျမ်းအခန်းကြီး73ထဲမှာပါတဲ့မျိုးစေ့ကျဲခြင်းဥပမာထဲကနေသင်ကြားနေတာဖြစ်တယ်ဆိုတော့ဒီမှာကြည့်တဲ့အခါမှာမြေ၄မျိုးကိုကြာသွားတယ်တဲ့မျိုးစေ့ဆိုမျိုးစေ့ကဘာဖြစ်မယ်ထင်လဲမျိုးစေ့ကဖျားရဲ့နှုတ်ပတ်တော်ကောင်းပြီသားလားကောင်းပြီသားမျိုးစေ့ကဖျားရဲ့နှုတ်ပတ်ဒါမဲ့မြည်လေးမျိုးကြာသွားတော့ပထမဆုံးကြာသွားတဲ့နေရာကမာကျောတဲ့နေရာဖြစ်တော့မျိုးစေ့ကပြန်တော့ခုန်တက်သွားတယ်လက်မခံနိုင်ဘူးအဲ့ဒီမြည်ကြီးကတစ်ချိန်တည်းမှာပဲစာတန်ကအဲ့ဒီမျိုးစေ့ကိုချက်ချင်းလာယူသွားတယ်ဒါမဲ့ဒီနေ့ပြောမယ့်အကြောင်းကကြောက်ပေါ်တဲ့နေရာလို့ပြောတဲ့အခါမှာမြည်နေတယ်တဲ့ဒါပေမဲ့ကြောက်ပေါ်တဲ့ခါမှာလဲသူကအပင်တော့ပေါက်ပါရဲ့မကြီးထွားဘူးအမြင့်မဆွဲနိုင်ဘူးဒီနေ့ကျွန်တော်ဒီဟာကိုလေ့လာတဲ့ခါမှာတတိထားစရာလေးအချို့အချက်လေးတွေပြောပြချင်တယ်ဒီမြေလေးမျိုးကလူလေးယောက်ကိုပြောတာမဟုတ်ဘူးလူတစ်ယောက်သေးပဲနှလုံးသားမြေအခြေအနေတဲ့နှလုံးသားအခြေအနေလေးမျိုးဖြစ်နေတတ်တာကိုပုံဖော်တယ်ဆိုတော့တချို့နှုတ်ပတ်တော်တွေကျွန်တော်ခံတဲ့အခါမှာမာကျောတဲ့နှလုံးသားနဲ့ခံယူတော့ချက်ချင်းအိနှုတ်ပတ်တော်ကကြားတယ်စာတန်ယူသွားတယ်လုံးဝအပင်မပေါက်ဒါပေမဲ့ဒီကနေ့နှုတ်ပတ်တော်ခံယူတဲ့အခါမှာလေအပေါ်ရန်လေးပဲနားထောင်လိုက်မယ်ဆိုရင်တော့စိတ်မကောင်းစွာပဲပြောပြရစေအပင်မပေါက်ပြန်အောင်အမြင့်မဆွဲနိုင်အသီးမသီးနိုင်ဆိုစူးပင်ပေါ်တဲ့မြေမှာလေအပင်မပေါက်ဘူးအသီးကိုနှိပ်ဆက်မယ်ဒါနောက်တစ်ပတ်ကြာရင်ကျွန်တော်လေ့လာမယ်ကောင်းသောမြေမှာကြမှာတဲ့မျိုးစေ့ကအစ30 60တရာပေါက်တယ်ကြည့်ပါဦးနော်ဒါကလူလေးယောက်မဟုတ်ဘဲနဲ့သင်နှလုံးသားအခြေအနေလေးမျိုးကိုပြရရတယ်ရအသင်းရဲ့နှလုံးသားရာသီဥတုလို့ပြောရင်တော့မှတ်မယ်ထင်တယ်နော်ရာသီဥတုကမမှန်အောင်ခဏခဏပြောင်းနေတယ်အဲ့လိုပုံစံဖြစ်ကျွန်တော်အင်္ဂလန်မှာနေတော့လည်းရာသီဥတုကိုမယုံနဲ့တကယ်ပဲအာ TV ကနေအကြီးကျယ်ကြော်ညာသွားပြီးရင်တမျိုးပြောင်းသွားပြန်ပြီရာသီဥတုကယုံလို့မရဆိုတော့အဲ့လိုဖြစ်နေကိုယ်နှလုံးသားကလည်းတစ်ခါလေယုံလို့မရအခြေအနေကခဏခဏအခြေအနေပေါ်မူတည်ပြီးပြောင်းတတ်တယ်။ဒါပေမဲ့ဒီမှာကြည့်ပါအောင်နော်။မြေကဘယ်နှမျိုးလဲ။၄မျိုး။တရားရခိုင်နှုံးဆိုပါစို့။အဲ့ဒီမှာမြေ၃ခုကအသီးမသီးဘူးတဲ့ လေးပုံသုံးပုံအသီးမသီးဘူးစဉ်းစားကြည့်မယ်ဆိုရင်အသင်းတော်ထဲမှာရှိတဲ့သူတွေလေးပုံသုံးပုံကအသီးမသီးဘူးယုံကြည်သူလေးပုံသုံးပုံအသီးမသီးဘူးဒါမဲ့ကျွန်တော်ယုံကြည်တယ်မြန်မာ worship မိသားစုတွေကအဲ့ဒီလေးပုံသုံးပုံမှမဟုတ်ဘဲနဲ့ကောင်းသောမြေထဲမှာပါမယ်အာမင်အဲ့ဒီလေးပုံတစ်ပုံဒါကြောင့်လေရှားရရန်ခတ်တယ်နော်အဲ့ဒီကောင်းတဲ့မြေတွေကအခုစာလာပြီးတော့ဒီမှာရှုနေပြီအာမင်ကောင်းတဲ့မြေတွေကျွန်တော်ကောင်းကောင်းနားထောင်မယ်ဒီနှုတ်ပတ်တော်နားထောင်လိုက်တဲ့အခါမှာဟာဒါတော့ကျွန်မကိုပြောတာကျွန်တော်ပြောတာဆိုပြီးတော့အသက်တာမှာအသီးသီးကိုသီးလိုက်မယ်ဒါကြောင့်ဒီကနေ့နှုတ်ပတ်တော်ကကြောက်ဘောသောမြေဆိုတဲ့အရာကိုလေ့လာရအောင်ဆိုတော့ကျွန်တော်အဖွင့်ကျမ်းစာကိုဖတ်ချင်တယ်ရှမသဲခရုဝင်ကျမ်းအခန်းကြီး73ကိုဖတ်ချင်တယ်မြို့စစ်ကျဲသောသူရဲ့ဥပမာဒါကိုမာကု၄မှာလည်းပြောထားတာရှိသလိုလုကာအခန်းကြီး၈မှာလည်းပြောထားတာရှိတယ်အမေကျွန်တော်မသေးတဲ့ကပို့ပြီးပြည့်စုံတာဖြစ်တဲ့အတွက်ရှင်မသေးရဲ့ရေးသားခြင်းနဲ့ကျွန်တော်သွန်သင်ပေးခြင်းနဲ့ဒီနေ့ကြည့်အောင်ထိုနေ့၌ယေရှုသည်အိမ်ကထွက်၍မသေး73အငယ်1ကဖတ်မယ်ထိုနေ့၌ယေရှုသည်အိမ်ကထွက်၍အိမ်နာအိုင်နာမှာထိုင်နေတော်မူသည်တွင်များစွာသောလူပေါင်းတို့သည်ကိုရောကိုဝန်းရံ၍စုဝေးလျက်ရှိသောကြောင့်လှေထဲသို့ဝင်၍ထိုင်တော်မူ၏ပရိသတ်ပေါင်းတို့သည်ကုန်းနာမှာယဉ်နေကြ၏ထို့အခါဥမာစကားများတို့ကိုမွတ်ဆိုတော်မူသည်မှာမျိုးစေ့ကျဲသောသူသည်မျိုးစေ့ကျဲခြင်းကထွက်သွား၏အစေ့ကိုကျဲသည့်တွင်အချို့အစေ့တို့သည်လမ်း၌ကျသည်ဖြင့်ငှက်တို့သည်လာ၍ကောက်စားရဲလမ်းမှာကျတယ်မာတဲ့နေရာမှာကျသွားတယ်ငှက်လာစားသွားတယ်အတိတ်ပဲကစာတန်ခိုးသွားတယ်ဆိုတဲ့အတိတ်ပဲဖြစ်တယ်အငယ်ငါ့ကိုကြည့်ပေးပါအချို့သောအစေ့တို့သည်မြည်နေ၍လို့ပြောကြည့်ပါဦးညင်နေတယ်တဲ့ဒီနေ့လေးလာမယ့်အရာမြည်နေ၍ကြောက်ပေါ်သောကြောက်ပေါ်များသောအရာတဲ့မြည်မရှိဘူးတော့မဟုတ်ဘူးသူကရှိနေတယ်အမေနေတယ်တဲ့မြည်တိမ်သောကြောင့်တဲ့ချက်ချင်းအပင်ပေါက်တော်လဲနေထွက်သောအခါပူလောင်သည်ဖြစ်၍အမြင့်မဆွဲသောကြောင့်ညွန့်နွမ်းပျက်စီးခြင်းတို့ရောက်ကြ၏အချို့အစီတို့သည်စူးပင်တို့၌ကြာသည်ဖြင့်စူးပင်တို့သည်ကြီးပွား၍ညင်စင်ကြ၏အချို့စီတို့ဒီကောင်းသောမြေ၌ကြာသဖြင့်အစ30အစ60အစတရားပွားများ၍အသည်သည်ကြ၏ကြားစရာနားရှိသောသူမိဒီကကြားပါစေဟုမိန်တော်မူ၏ကဲကျွန်တော်တို့ကဒီမှာမြေလေးမျိုးကိုတွေ့ရတယ်ဟောဒီနေ့ကဒုတိယမြေနေ၍ကြောက်ပေါ်သောအရန်တဲ့မြေနေ၍ကြောက်ပေါ်တယ်မြေတိမ်တယ်လို့ပြောတယ်ဒါကြောင့်ဒီကနေ့မှာမြေတိမ်တယ်တိမ်ခြင်းကိုပြောတာဖြစ်တဲ့အတွက်ဒါအပေါ်ယံလို့ပြောချင်တာဖြစ်တယ်ဒါကြောင့်ဒီနှုတ်ပတ်တော်ကောင်းစဉ်က superficial heart ဒါမှမဟုတ်ရင်အပေါ်ယံနှလုံးသားဒါမှမဟုတ်ရင် shallow ဒါမှမဟုတ်ရင်တိမ်သောနှလုံးသားငါဆိုတော့အပေါ်ယံလေးပဲဆိုတော့ကျွန်တော်ပတ်ဝန်းကျင်မှာကျွန်တော်ပေါင်းတဲ့သူတွေထဲမှာအပေါ်ယံသမားတွေရှိတတ်တယ်နော်ဆိုတော့အပေါ်ယံသမားတွေကဒါအသင်းတော်ထဲမှာရှိကိုရှိနေတယ်ဖျားထည့်ထားတယ်အပေါ်ယံသမားတွေဆိုတော့ဒီရှမသဲ73ထဲမှာဥပမာကတကယ်တော့လေဆက်ဆက်တဲ့ဥပမာ9ခုနဲ့တခြားဥပမာတစ်ခု10ခုတောင်ပါတယ်ဥပမာပေးတာသခင်ရှုอ่ะဆိုတော့အဲ့ဒီအထဲမှာပြောတဲ့အထဲမှာအသင်းတော်ထဲမှာဘာတွေ့ရတတ်လဲဆိုတော့တဲ့ဒီတောမျိုးစီနဲ့တကယ်မျိုးစီကရောနေတယ်ပုံစံလေးကတော့တူတယ်ကြီးတယ်ဒါပေမဲ့တောမျိုးစီရဲ့လက္ခဏာတကူဟာသူ့မှာအဆံမရှိဘူးဟန်တော့ရှိတယ်ထိုနည်းလကောက်မဲ့အသင်းတော်တွေထဲမှာအပေါ်ယံသမားတွေကဟန်တော့ရှိတယ်ဟန်ရန်ကောင်းတယ်။အိုးတွေးလိုက်ရင်တော့အရန်လွမ်းတယ်လို့ပဲဟလားတယောက်နဲ့တယောက်တွေးအိုးမတွေးရလို့တော့မှဖျားတော့ဖျားသွားတယ်လို့ထမင်းတော့မစားနိုင်တော့တယ်လို့ပြောတယ်။ဒါပေမဲ့နှုတ်ကပတ်တော်မေးလိုက်ရင်တကူမှမသိဘူး။ဘာလို့လဲ။ကို့ကိုပေါင်းတဲ့ချိန်မှာလည်းအပေါ်ယံလေးပဲပေါင်းတာလေနော်။ကို့အပေါ်ယံလေးပဲလာပေါင်းတဲ့ခါမှာကို့နှုတ်ပတ်တော်ဘာတွေသွန်သင်တယ်သူတို့မသိဘူး။အဲ့လိုမျိုးရှိတတ်တယ်။ဒါပေမဲ့သင်အဲ့ဒီထဲမှာမပါဘူးလို့တယ်။ဒါကြောင့်ဒီကနေ့အဲ့ဒီမြေတိမ်ခြင်းဒီအပေါ်ယံနှလုံးသားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လေ့လာရအောင်ဆိုတော့ဘာကိုပြောချင်တာလဲတဲ့เนาะဆိုတော့အပေါ်ယံနှလုံးသားဆိုတာကြောက်ပေါ်တယ်ဆိုတာခုနကဒီအပင်လေးကိုကြည့်ပါအောင်ဆိုတော့အပင်လေးကတော့ပေါက်တယ်ဆိုအိမ်မှာလဲမနေ့ကဆ iam မနဲ့စကားပြောဖြစ်ရင်ねအိမ်မှာကျွန်တော်ကြောက်နည်းနည်းများတဲ့ဒီနေရာလေးရှိအဲ့ဒီမှာတစ်ခေါက်တုန်းကကျွန်တော်တို့မျိုးစီလေးတချို့ကကျသွားပေါက်သွားဆိုတော့ပေါက်တော့ပေါက်တယ်အပင်ကသေးသေးလေးပဲမုံညင်းလေးသေးသေးလေးပေါက်နေမုံညင်းပုံစံလေးတော့ဖြစ်တယ်စားလို့လည်းအဆင်မပြေစားလို့စားရလောက်အောင်လည်းအရွယ်မရှိပြန်အဲ့လိုမျိုးပဲဖြစ်နေတာဒီနေ့စင်ချင်ပါနော်အကယ်၍သင်ကနှုတ်ကပတ်တော်ကို အပေါ်ယံလေးပဲခံယူမယ်ဆိုရင်သင်ဟာအပေါ်ယံနှလုံးသားဖြစ်တယ်။အပေါ်ယံနှလုံးသားဖြစ်တော့အပင်လေးကတော့ပေါက်ပါရဲ့မကြည့်ဘူး။အပင်လေးကတော့ပေါက်ပါရဲ့အမြင့်မဆွဲဘူး။အပင်လေးကတော့ပေါက်ပါရဲ့အသီးမသီးနိုင်ဘူး။နောက်ဆုံးပါလေပြန်နှုတ်ပြရတာပဲ။ဒါကြောင့်ဒီကနေ့မှာကျွန်တော်တို့ဒီကြောက်ပိုးတဲ့မြေမဖြစ်အောင်ဘာတွေလုပ်ရမလဲ။အကွေကြီးဒီနေ့နားထောင်နေတယ်။ခဏခဏနှုတ်ပတ်တော်တွေနားထောင်နေသူတွေရှိရနော်။ချို့လဲနားတော့ထောင်လိုက်တယ်။နားထောင်ပြီးပြီးသွားတယ်။အဲ့ဒီအရာပေါ်မှာပြန်ပြီးစင်ချင်အောင်။ဒီနေ့ငါနှလုံးသားကြောက်ပိုးများနေတယ်ဆိုအဲ့ကြောက်တွေကဘာတွေလဲ။အဲ့ဒီကြောက်တွေဘယ်လိုဖယ်မလဲ။ဒါကြောင့်ဒီနေ့မှာကျွန်တော်တို့တခါတည်းကျွန်တော်တို့တွားရအောင်နော်။ဆိုတော့မာသဲ73မှာအတိတ်ဘယ်ကဘာလဲဆိုတာသခင်ကပြန်ပြီးရှင်းပြတယ်။အငယ်20မှာရှင်မသဲခရစ်ဝင်ကျမ်းအခန်းကြီး73အငယ်20မာသဲ73အငယ်20ကြောက်ပေါ်သောအရ၌အစီကိုကျဲခြင်းအကြောင်းကတရားစကားကိုကြား၍ဖတ်ကြည့်အောင်ဝမ်းမြောက်သောစိတ်နှင့်ချက်ချင်းခံယူတော်လေတဲ့။ဟာနှုတ်ဘတ်တော်ကြားတာပျော်တယ်ဒီတစ်ယောက်ကဒီချိန်လေးပေါ့ဒီတယောက်လို့ပြောရတယ်ဒီချိန်လေးမှာသူဟာဟုတ်သားပဲအရင်ခွန်အားရလိုက်တာချက်ချင်းခံယူတယ်တဲ့ဝမ်းမြောက်တဲ့စိတ်နဲ့ဟာကောင်းလိုက်တဲ့နှုတ်ပတ်တော်တခါမှမကြားဘူးအာကြားဘူးလေဆိုဒီနေ့တော့အရန်ကိုကောင်းတယ်နှုတ်ပတ်တော်စိတ်နှလုံးနိုင်အမြင့်မဆွဲဘူးခဏတာတည်သဖြင့်တရားစကားကြောင့်အဲ့ဒီမှာဘာတွေလဲကြောက်တရားအမှုအခင်းနဲ့ညှင်းဆဲခြင်းကိုခံရတော့အခါချက်ချင်းပေါက်ပြန်တတ်တယ်အမှုအခင်းနဲ့ညင်စေခြင်းတဲ့အဲ့လိုသုံးထားပါတယ်နော်နှလုံးသားမှာအမြင့်မဆွဲနိုင်တဲ့အကြောင်းကတရားစကားကြောင့်အမှုခင်းလို့ပြောပါတယ်တခြားကြောင့်မဟုတ်တရားစကားကြောင့်နှုတ်ကပတ်တော်နားထောင်တဲ့အခါမှာတစ်ခါလေးမှာစိတ်တူစရာပူကြုံရတတ်တယ်အချို့ပြောတယ်လေနှုတ်ပတ်တော်နားထောင်မှာလဲဆိုမှအင်းကတယောက်ကပြောနေပြန်ပြီတော့ဟုတ်လားကျွန်တော်ကြားဘူးတယ်နော်ဒါမျိုးတွေကလေးကလည်းအခုနှုတ်ပတ်တော်နားထောင်မယ်ဆိုမှပဲဘာကြောင့်လဲတရားစကားကြောင့်အမှုခင်းနဲ့ညင်းဆဲခြင်းကြုံနေတဲ့ဒါကြောင့်ဒီကနေ့မှာအဲ့လိုကြုံရင်ဘယ်လိုကင်တွယ်မလဲเนาะကျွန်တော်တို့မြည်တိန်တဲ့နှလုံးသားဒါမှမဟုတ်ရင်အပေါ်ယံနှလုံးသားဆိုတာကိုဒီနားလဲပြီဒါဆိုကြောက်ကရှိနေတယ်အဲ့ဒီကြောက်တွေကိုဖယ်ရအောင်ဖယ်ရမယ့်အရာတွေကိုပြောချင်တယ်နံပါတ်၁ချက်ဘယ်လိုဖယ်မလဲတရားကိုနာယုံမဟုတ်ကျင့်သောသူဖြစ်ဖို့လိုတယ်ကြောက်ပေါ်များတဲ့မြေဖြစ်နေမိပြီဆိုရင်ဒီချက်သက်ရေးကြည့်တယ်တရားကိုနာတဲ့သူပဲမဟုတ်ဘူးကျင့်တော်သူတဲ့ဒါဆိုရင်တရားနာတာနဲ့ကျင့်တာဘာကွာလဲဆရာကွာတယ်တရားနာတယ်ဆိုတာလိုက်မမှတ်ဘူးတရားနာတယ်ဆိုတာဩဒီနေ့ဒီမှာ online မှာအားနေလို့ကြည်လိုက်တယ်ကြုံလို့ကြည်လိုက်တယ်ဒါပေမဲ့တရားကျင့်တဲ့သူကြတော့လို့မဟုတ်ဘူးမလည်ဘူးကိုစမ်းစားပါပြောလေကြည်အောင်ယာကုပ်1:22မှာကိုယ်ကိုယ်ကိုလှည့်ဖြား၍နှုတ်ကပတ်တရားကိုနာယုံမျှတာပြုသောသူမဟုတ်တရားကိုကျင့်သောသူဖြစ်ကြလောတရားကိုကျင့်ဖို့လိုတယ်လို့ဝန်ခံပါအောင်ဟာလေလုယာတရားကိုနာတဲ့သူပဲမဟုတ်ဘူးကျင့်ဒါဆိုဘာကိုပြောတာလဲအခုကြားတဲ့နှုတ်ပတ်တော်အတိုင်းလိုက်လျှောက်တာကိုပြောတာတရားကျင့်တယ်ဆိုတာဘာကိုပြောတာအခုကြားလိုက်တဲ့နှုတ်ပတ်တော်လုံရမယ့်အရာတွေဝိညာဉ်တော်နှိုးစော်ပြီဒါမဲ့မနှက်ပြန်မနှက်ပြန်တစ်ဘက်ခါနောက်တစ်ဘက်နောက်တစ်လအဲ့ဒါမရွှေတော့ငါပြောင်းဖို့လွန်နေပြီ။ဝိညာဉ်တော်ငါ့ကိုဒီနေ့ပြောနေပြီ။သွန်သင်နေပြီ။နှုတ်ပတ်တော်ငါ့ကိုဒီနေ့မှမှန်လို့ပဲထိုးပြနေပြီ။ကိုယ့်ရဲ့အရေးကိုကိုတွေ့ရပြီ။ပြင်ရတော့မယ်။အဲ့ဒီလိုတရားကိုနားထောင်ပြီးတော့လုပ်ကိုလုပ်တော့မယ်လို့ပြောတဲ့သူတရားကျင့်တဲ့သူဖြစ်ရင်လေအံ့ဩဖို့သိကောင်းတာပါသိလား။သူများအောင်ပြန်ပြီးသွန်သင်နိုင်တယ်။တချို့ကျွန်တော်တို့နှုတ်ပတ်တော်တွေအများကြီးနားထောင်တယ်။နော်ဆရာပေါင်းစုံနားထောင်တယ်အဲ့မဲ့တကယ်တရားဟောခိုင်းကြည့်ရွာလဲနေ။ဘာကြောင့်လဲ။တရားနာပဲနာတာမကျင့်လို့။တရားကျင့်တဲ့သူဖြစ်တယ်ဆိုရင်ကို့မှာလေလက်တွေ့ကို့မှာဘာရှိနေလဲဆိုတော့လက်တွေ့ပြောစရာရှိနေတယ်။ကို့မှာအထွေထူးလုပ်စရာမလိုပဲနဲ့လက်တွေ့ပြောရမယ့်အရာတွေကရှိနေတယ်။ struggle မဖြစ်ဘူး။ကိုပြန်ပြီး sharing လုပ်တာတသက်ခံတာ struggle မဖြစ်ဘူး။ဒါပေမဲ့ကိုယ်တရားပဲနာတယ်ဆိုရင်အာတရားဟောခိုင်းပြီဆိုသွားပြီနားတော့အများကြီးနားထောင်တာရှုပ်ရှက်ခတ်ပြီးတော့ဘာပြောမှမသိတော့ဟုတ်လားအဲ့လိုဖြစ်သွားတတ်တယ်ဒီနေ့အဲ့လိုမဖြစ်နဲ့နော်ဒီနေ့တရားကိုကျင့်တော်သူဆိုတာတကယ်တော့အခုလက်တွေ့ကျင့်သုံးတာဟာငါနှလုံးသားမှားနေလားဟာငါနှလုံးသားဒီနေ့ကြောက်ပေါ်နေလား ချက်ချင်းကိုပြောတာတခါလေကျတော့နှုတ်ပတ်တော်အရင်တော့ဖတ်တဲ့အချိန်မှာじゃသူများကိုတားမြင်တယ်ဖတ်လိုက်တဲ့အချိန်မှာအေးဒီအသင်းလူကြီးနဲ့ရမ်းကြိုက်တယ်စံစားလေးမှတ်ထားလိုက်အောင်ပဲအော်ဒီတယောက်ဒီတယောက်ဒါဒါသူနဲ့ကြိုက်တယ်ကျွန်တော်တို့အဲ့လိုလုပ်တတ်တယ်ဒါပေမဲ့တကယ်တော့စံစားဖတ်ရင်နှစ်ယောက်ပဲမြင်ရမယ်နံပါတ်1ကသခင်ယေရှုကိုမြင်ရမယ်စံချက်တိုင်းအခန်းကြီးတိုင်းအဲ့ဒီထဲမှာတိတ်ချကြည့်မယ်ဆိုရင်လေသခင်ယေရှုပါတယ်သခင်ယေရှုပုံရိပ်တမျိုးမျိုးနဲ့ပုံနေတယ်နောက်တစ်ခုကြည့်ရမှာတင့်ကိုတင်တွေ့ရမယ်ဟာဒါငါ့ကိုပြောတာပဲကျွန်တော်အရင်တစ်ပတ်ပြောသလိုပေါ့နော်မောရှေရဲ့ဖာရောရဲ့အကြောင်းဖတ်တော့ကိုကတော့မောရှေပေါ့ဖာရောကိုကြည့်ပြီးတော့ဒီကောင်ကွာဖျားစကားကိုနားမထောင်ဒါပေမဲ့တကယ်တော့မသိလိုက်တဲ့အချိန်မှာကိုကဖာရောဖြစ်နေနှလုံးသားတွေမာနေတာအဲကြောင့်ကျွန်တော်စမ်းစာဖတ်တဲ့အခါမှာငါဒီတယောက်လိုနှလုံးသားမာနေလားဒီနေ့ဆိုရင်တော့ငါဒီတယောက်လိုကြောက်ပေါများတဲ့သူဖြစ်နေလားစင်ချင်ရအောင်အာမင်အကြောင်းတရားနာတဲ့အခါမှာအပင်ပေါက်တာတော့မြန်ဆန်နေဆိုတာပြောချင်တာတိုးတက်တယ်ဟာကြားလိုက်တဲ့အခါမှာချက်ချင်းတော့တိုးတက်ဒါမဲ့သူ့မှာဘာမရှိဘူးလေအခြေမခိုင်ဘူးအခြေခိုင်ခြင်းကိုဘုရားအရင်ပြောတယ်နော်အခြေခိုင်ခြင်းနဲ့ပတ်သက်ပြီးတော့ကျမ်းစာမှာဘယ်လိုပြောလဲမဿဲ9ထဲမှာတိဆောက်ခြင်းတစ်မျိုးရှိတယ်ငယ်24ကနေ29မှာရှမသဲခရစ်ဝင်ကျမ်းခန်းကြီး9ငယ်24ကနေ29မှာဒီလိုပြောတယ်အကျဉ်သူသည်ငါဟောပြောသောဤစကားကိုကြား၍နားထောင်၏ထိုသူသည်ကြောက်ပုံမှအိမ်ဆောက်သောပညာရှိနှင့်ဒူเจ้าကိုငါပုံပေါ်မယ်အဲ့ဒီမှာကြည့်တဲ့အခါမှာနှစ်ယောက်ရှိတယ်တိဆောက်တာတယောက်ကကြောက်ပုံမှအိမ်တိဆောက်တယ်တဲ့နောက်တယောက်ကသဲပုံမှတိဆောက်တယ်တဲ့ဒါဆိုဒီနှစ်ယောက်ပါกว่าလဲกว่าတဲ့ဟာဤစကားကိုကြား၍နားထောင်၏ဖျားစကားကြား၍နားထောင်တော်သူပညာရှိတယ်လို့ဝန်ခံပါအောင်ဖျားစကားကိုကြား၍နားထောင်တာနောက်တယောက်ကကြားလားကြားတယ်နားမထောင်ကြားတာနဲ့နားထောင်တာဘာกว่าလဲကြားတာနဲ့နားထောင်တာกว่าတယ်ကြားတာကကြားတယ်လိုက်မလုပ်ဘူးဆိုရင်အဲ့ဒါနားမထောင်ဘူးလို့ခေါ်တယ်ကလေးရှိတဲ့မိပါတယ်တော့ပြောတယ်ကဲတမင်လာစားတော့လို့ပြောတော့ခေါင်းငိတ်တယ်ဒါပေမဲ့သူတို့အိုက်ပက်ကြည့်တာမပြတ်ဘူးလာစားရအောင်လို့ပြောတယ်။ငေါင်းညိတ်တယ်။ကြားလားသူကြားတယ်။နားထောင်လားနားမထောင်။ဒုနည်းလောက်မဲ့ဖျားစကားကိုကျွန်တော်ကြားတယ်။နားထောင်တတ်ဖို့လိုတယ်။ကျွန်တော်ကြားတာအရင်များနေပြီ။နောက်ခုနားရည်တအားဝနေကြပြီ။ကြားတယ်ဖျားစကားကို။ဒါမဲ့ကျွန်တော်ဒီနေ့မှာဂျေစုပြုရဲ့ဂျေစုပြုရဲ့မိသားစုတွေပြောချင်တယ်။ဖျားစကားကိုကြားတဲ့အစ်စ်မှမဟုတ်ပဲနဲ့နားထောင်လိုက်လျှောက်တဲ့အစဉ်ထိသွားရအောင်။အာမင်။ဖျားစကားကိုကြား၍နားထောင်တော်သူဟာတကယ်ပညာရှိတယ်။အခြေခိုင်တယ်။အခြေခိုင်တဲ့အခါမှာရေလာမယ်တဲ့လေလာမယ်ဒါလာမှာပဲနော်။ယုံကြည်သူမှန်လဲလာတယ်။ယုံကြည်သူပုံမှာဟောမယုံကြည်သူပုံမှာဖျားမိုးရွာစေတယ်နေပူစေတယ်လို့ပြောတယ်။မုံတိုင်းနဲ့လာတတ်တယ်။အဲ့လိုလာတဲ့အခါမှာအခြေမြင့်ရှိတဲ့သူခိုင်မာတဲ့သူဖောင်ဒေးရှင်းကောင်းတဲ့သူကြရင်တော်ယုံတယုံတော့လွန့်ထွက်မသွားဘူး။ဒီနေ့ယုံကြည်တဲ့သင်ရဲ့သက်တမ်းမှာတရားကိုနာယုံမဟုတ်ဘဲနဲ့ကျင့်တော်သူဖြစ်ဖို့ဘုရားပူဆောင်ပါစေ။အာမင်။ဒါနံပါတ်1ချက်ဖြစ်တယ်။နံပါတ်2ချက်သွားရအောင်။တရားနာတဲ့သူဒီမှာကြည့်တဲ့ခါမှာခုနတော့မိုးရွာ၍ရေစီးသည်နဲ့လေလာ၍ထိုအိမ်ကိုတိုက်သည်ရှိတော်တဲ့။မိုးရွာမယ်ရေစီးမယ်လေလာမယ်ဆိုတာဘုရားပြောပြီးသား။တနည်းအားဖြင့်လောကမှာနေတဲ့ခါမှာတော့ကျွန်တော်စုံစမ်းခြင်းဆိုတဲ့အရာရှိတယ်အဲ့ဒီစုံစမ်းခြင်းကိုဘယ်လိုသွားရမလဲနံပါတ်1ချက်စုံလင်တော်သူဖြစ်ဖို့စုံစမ်းခြင်းကိုခံနိုင်ရမယ်စုံစမ်းနေဆိုတာဗာလေလွယ်လွယ်လေးပါစုံသလားလို့စမ်းတာစုံလင်ဖို့စမ်းသတ်တာနော်စုံစမ်းခြင်းဟာစုံစမ်းခြင်းမကြိုက်ဘူးဒါဆိုသိကြတယ်မစုံလင်သေးဘူးစုံစမ်းခြင်းအရင်များရင်လေတခါလေးမှာကျွန်တော်တို့ဟာစုံစမ်းခြင်းလာပြန်ပြီဒါပေမဲ့ထပ်ပြီးစုံလင်စေခြင်းလို့ဆိုတာသိဖို့ပဲစုံစမ်းနေစုံစမ်းနေအာမင်စုံစမ်းနေကောင်းတယ်စုံဖို့လေစုံလင်တော်သူဖြစ်ဖို့စမ်းတတ်ပေးတာကျွန်တော်ဒီဥပမာအမြဲတမ်းပြောပါတယ်เนาะကျွန်တော်မကြာခဏလေးရင်စီးတဲ့အခါမှာဒီလေးရင်ကိုစမ်းတတ်ထားသလားဆိုတော့ကျွန်တော်အရင်သိခြင်းတယ်ဒီလေးရင်ကိုစမ်းတတ်မထားဘဲနဲ့ဟုတ်လားမြန်မာပြည်ကလေးရင်နေစီးရတော့ခဏခဏဆူတောင်းရတယ်အရင်ကိုဆူတောင်းရတယ်သူတို့တွေတုံတယုံစစ်ထားပုံမပေါ်ဘူးဆိုတော့တော့ဟိုလုံးဝထိုးရက်သွားတဲ့အထီကိုမောင်းနေတဲ့သဘောရှိတော့မြန်မာပြည်မှာလေးရင်စီးရတော့ဟာတအားဆူတောင်းရဒါပေမဲ့နိုင်ငံခြားမှာကျတော့သူတို့ကတေးချောက်စစ်ထားဒီလေးရင်ကိုနော်ဘလို့ဘလောက်ရှိတယ်စီဘလောက်ရှိတယ်စက်တရကွန်ပျူတာနဲ့အကုန်စစ်ထားတဲ့ခါမှာသူကစီးပြီဆိုရင်တော်ယုံတန်ယုံပြဿနာ မရှိဘူးပေါ့စုံလင်သွားတာပေါ့ထုံနည်း၎င်းပဲကျွန်တော်ရဲ့အသက်တာကိုဘုရားစုံစမ်းခြင်းပေးတယ်ဆိုတာစုံလင်ဖို့စံသက်တာစုံသလားလို့စမ်းတာပါဒီနေ့မစုံတဲ့ခါရင်တော့အဲ့မှာလွန့်ထွက်သွားလိမ့်မယ်နော်ဒါပေမဲ့ယုံကြည်တယ်ဒီနေ့စုံစမ်းတဲ့အရာဆိုတဲ့အရာလောကမှာကျမ်းစာဘာပြောလဲဆိုတော့ကြည်အောင်ဒီရဲ့အပေါ်ရနှလုံးသားသမားတွေကိုဘလို့တွေ့ရလဲဆိုတော့ဒီမှာညီနေอยู่ကြောက်ပေါ်သောအရက်သူကြရတယ်ဆိုတော့ညီတိတ်နေအဲ့နဲ့ဆိုင်ဆိုင်မရှိဘူးညီထွက်တော့အခါအဲ့ဒီမှာဒါဆိုရင်အပင်တပင်ကြီးထွားဖို့လိုအပ်တာရှိတယ်နော်နေအဲ့အပင်ကနေမရရင်မရဘူးသူတို့ကလေနေရေပဲမရအောင်နေလိုအပ်တယ်အပင်တပင်ကြီးထွားဖို့ဒါပဲဘာပြောလဲဆိုတော့ဒီလိုအပ်တဲ့နေဟုတ်ပေမဲ့သူကပူလောင်ပြီးတော့တဲ့အမြင့်မဆွဲတဲ့အခါမှာညှိုးနှံပြက်စီးသွားတယ်တဲ့အတိတ်ပဲကပါလေဒီလားအဲ့ဒီနေဆိုတဲ့အရာကျွန်တော်တို့ကိုလေစုံစမ်းခြင်းကိုပုံဆောင်တယ်လိုအပ်တဲ့ယုံကြည်သူဘဝမှာလေတချို့လူတွေကိုဘဝကို blessing နေနဲ့လာတယ်တချို့လူတွေက lesson နေနဲ့လာတယ် blessing နေနဲ့လာရရှိတယ် lesson နေနဲ့လာရရှိတယ်နှစ်ခုလုံးလိုတယ်နော်မလိုမဟုတ်လိုတယ် lesson သိပ်များနေရင်လည်းမကောင်းဒါမဲ့ blessing သိများနေရင်လည်း lesson ကလိုပြန်ရော။ဘာနဲ့တူလဲ?ပင်ပင်ကြီးထွားဖို့ကလေ။မျိုးစာနဲ့တူ။မျိုးစာမြင်းနံတယ်။သူနာသိမကတ်ချင်ဘူး။ဒါမဲ့အပင်ကြီးထွားဖို့ကလိုပြန်ရော။ထိုနည်းလကောက်မယ်။နေလဲလိုတယ်။မျိုးစာလဲလိုတယ်။ဘဝမှာပူလောင်ခြင်းနေစုံစမ်းခြင်းနေဒီလိုလာပြီးဟဲ့ဆိုရင်သဘောပေါက်လိုက်။ဖះငါ့ကိုကြီးထွားစေခြင်းနေပြီ။ကျုပ်ပြောလာတယ်ဆရာရေဖះကိုဆက်ကတ်တော့မင်းပြောရင်ခဏခဏဒုက္ခရောက်လို့မဆက်ကတ်ချင်တော့ဘူးတဲ့အဲ့ဒီထဲမှာပါလာပါတယ်ဆိုရင်ခင်ဗျားအဲ့ဒါကအပေါ်ရနှလုံးသားသမားဖြစ်နေလို့အဲ့လိုမဟုတ်ဘူးအပင်တော့နော်တော့ပါပြီးတော့ပါပြီးပူလောင်တာကိုမကြိုက်ဘူးအဲ့လိုဖြစ်နေလို့မရဘူးကျွန်တော်မကြည့်ထွားတော့နော်ကလေးတွေဆိုလဲကျွန်တော်တို့တခုခုအစားစားကျွေးမစားချင်ဘူးဘာလို့ဆိုတော့အရင်တော့စားခဲ့တာပဲစားချင်တယ်အမေအရွယ်နဲ့အလိုက်ဖះကကျွေးတဲ့ကျွန်တော်တို့စားစေချင်တဲ့အစားအစာတွေရှိတယ်။ဒါပေမဲ့ဟိုးရင်တော့ပဲပြောင်းလဲကစားဒီတယောက်ပဲအခုလည်းဒီနှုတ်ပတ်တော်ပဲမရဘူး။အရွယ်လိုက်စားရတဲ့အစားအစာရှိတယ်။နော်ဒါကြောင့်မလို့ကျွန်တော်တို့အဲ့လိုမျိုးစားနိုင်ပြီဆိုရင်တော့အပင်ကြီးထွားလာမယ်တဲ့။ဒါပေမဲ့ဒီမှာဝမ်းနည်းစရာကောင်းတာတခုရှိတယ်။တရားစကားကြောင့်စုံစမ်းခြင်းနဲ့ညှင်းဆဲခြင်းလာတယ်။ဖះစကားကြောင့်เนาะဖះရဲ့နှုတ်ပတ်တော်ကြောင့်လာတာဒါဆိုနှုတ်ပတ်တော်နားမထောင်ဘူးလားအဲ့လိုမဟုတ်ဘူးနှုတ်ပတ်တော်နားထောင်ရမယ်ဒါပေမဲ့ဒီတစ်ခါနားထောင်တဲ့ခါမှာအပေါ်ရလေးနားထောင်ပြီးရှက်ပြီးနားထောင်လိုက်တာမဟုတ်ဘူးအော်ဒီအချက်လေးတော့ကောင်းတယ်ဘ ഹു သူတရတယ်ကျွန်တော်သိပ်မကြိုက်တဲ့စကားတခုရှိတယ်ဆရာနှုတ်ပတ်တော်တွေကဘ ഹു သူတရတယ်ကျွန်တော်ဘ ഹു သူတပေးတာမဟုတ်ဘူးအသက်ပေးတာဘာလို့လဲနှုတ်ပတ်တော်ကအသက်ရှင်နေတန်လက်တကာတို့ထက်ထက်တယ်အယိုးနဲ့ချင်းစီကိုထုတ်ချင်းခွင်းနိုင်တဲ့တကူးရှိတာနှုတ်ဘတ်တော်ကျွန်တော်သက်သာပြောင်းလဲခြင်းအနေနဲ့နှုတ်ဘတ်တော်ကြောင့်ဖြစ်တယ်အဲကြောင့်ကျွန်တော်တို့ကဘ ഹു သူတဆိုတာအုံနောက်နဲ့ဆိုင်တဲ့အရာကိုပြောတာဒါမဲ့မဟုတ်ဘူးနော်နှုတ်ဘတ်တော်ကျွန်တော်တို့ရဲ့အတွေးခေါ်ကိုပြုပြင်နိုင်တယ်မှန်တယ်တစ်ချိန်တည်းမှာပဲကျွန်တော်တို့ရဲ့ဒီနှုတ်ဘတ်တော်နှလုံးသားကိုပြုပြင်တာဒါမဲ့ဒီလိုတော့ရှိတာပေါ့တခါလေမှာကျွန်တော်တို့နှုတ်ကပတ်တော်တွေရှိပေမဲ့တခါလေမှာအုံနောက်နဲ့ဟောလိုက်တဲ့နှုတ်ပတ်တော်ရှိတယ်။အုံနောက်နဲ့ညကျွန်တော်တို့တခါလေမှာပြုပြင်ရတာပေါ့နော်ကျွန်တော်တို့အုံနောက်နဲ့အတွေးခေါ်တွေကိုပြင်ပေးခြင်းတဲ့နှုတ်ပတ်တော်ရှိသလိုတချို့ကလည်းအဲဒီမှုရဆောင်တွေတချို့ကလည်းအုံနောက်နဲ့ဟောတဲ့သူရှိတယ်။အဲ့ဒါဆိုအုံနောက်အထိပဲရောက်တယ်။နှလုံးသားနဲ့ဟောရင်နှလုံးသားအထိရောက်တယ်။အကြောင်းကျွန်တော်တို့နှလုံးသားနဲ့အထက်ကလာတဲ့နှုတ်ပတ်တော်ဖြစ်ဖို့ကတရားကိုနာဖို့မဟုတ်ကျင့်တော်သူပြန်မယ်ဟာလေလုယာဒါကြောင့်ဘယ်ဟာကနှလုံးသားနဲ့လာတဲ့နှုတ်ပတ်တော်လဲဘုရားနဲ့အချိန်ယူထားတယ်ဒီနှုတ်ပတ်တော်အတွက်ဆက်ကတ်ထားတယ်ဒါကိုကြားတဲ့အခါမှာအချိန်နိုင်ဝက်တနိုင်ပေးရတဲ့သူတွေအသက်တာမှာလုံးဝအသက်တာပြောင်းလဲပြီးတော့ဘုရားရဲ့ဘုန်းတော်ထင်ရှားသွားဖို့ဆိုအဲ့ဒီရဲ့ဆက်ကတ်ခြင်းပိုင်းကပို့ပြီးကြားတယ်အာမင်ဒါကြောင့်ကျွန်တော်ယုံကြည်တယ်တင်ကိုဖះဆုံလင်တော်သူဖြစ်စေခြင်းနဲ့စုံစမ်းခြင်းနဲ့ပူလောင်ခြင်းနဲ့လာရင်မညှိုးနှွမ်းသွားနဲ့နော်ကြီးထွားတာအပင်ဖြစ်ရအောင် ဒါပေမဲ့ကောင်းသောမြေမှာလည်းနေပူရာပဲဒါပေမဲ့အဲ့ကောင်းသောမြေမှာနေပူပေမဲ့အဲ့ဒီအပင်ကြတော့ကြီးထွားပြီးတော့အမြင့်ဆွဲသွားတယ်ကြောက်ပိုးများတဲ့မြေမှာကြတော့နေပူရာပဲအပင်ကတည်သွားတယ်ဘာနဲ့ဆိုင်လဲဒါဆိုရင်နေနဲ့ဆိုင်လားမဆိုင်ဘူးမျိုးစေ့နဲ့ဆိုင်လားမဆိုင်ဘူးဘာနဲ့ဆိုင်လဲခံယူတဲ့နှလုံးသားနဲ့ဆိုင်တယ်နောက်ပါတော့ဒီနေ့မျိုးစေ့အများကြီးကျဲနေတယ်လူတွေပေါ်မှာဒါပေမဲ့အဲ့ဒီကျဲတဲ့အရာဘာနှလုံးသားနဲ့ခံယူသလဲအဲ့ဒါရန်ကြီးကြည့်တယ်ဒါကြောင့်တရားစကားကြောင့်တဲ့ပူလောင်ခြင်းနေလာတဲ့အခါမှာသဘောပေါက်ပါဖခင်ကျွန်တော်တို့ကိုလေဘာဖြစ်စေခြင်းလဲစုံလင်တော်သူဖြစ်စေခြင်းလဲရှင်ရကုတ်ဖတ်ရင်ဒါကိုကျွန်တော်တို့ပြောထားတယ်ရှင်ရကုတ်ဩဝါဒစာခန်းကြီး1အငယ်2ကနေ4ကိုဖတ်ခြင်းနဲ့ရှင်ရကုတ်1အခန်းကြီး2ကနေ4ငါညီကိုတို့တင်တို့ဤယုံကြည်ခြင်းကိုစစ်ကြောဆုံဆန်းခြင်းအရာသည်တဲ့တီးခန့်ခြင်းကိုပွားစီတတ်သည်ဟုတိမှတ်လျက်အထူးထူးအပြားပြားဆုံဆန်းနောက်ဆက်ခြင်းကိုတွေးကြုံသောအခါဝမ်းမြောက်စရာအကြောင်းတသက်ဖြစ်သည်ဟုမှတ်ကြလောတဲ့ဒါတော့အရန်လေးနဲ့သွားပြီနော်ဒီနောက်ကပတော်တော့အရန်လေးနဲ့သွားပြီစုံစမ်းခြင်းအထူးထူးအပြားပြားနှောက်ရှက်ခြင်းလာရင်တဲ့ဝမ်းမြောက်စရာလို့သတ်မှတ်လိုက်ပါတဲ့သင်တို့သည်အဲ့ဒီမှာပြောပြီးစုံလင်ဖို့ဆိုတာအလင်းမချို့တဲ့ပဲစိစက်စုံလင်မိအကြောင်းတီးခန့်ခြင်းစိတ်သည်အကုန်စင်ပြုတ်ပြင်ပါစေ long suffering လို့သုံးထားတယ်ကာလကြာကြီးခံစားနေရတာနှုတ်ပတ်တော်တီးခန့်ခြင်းဆိုတာpatient လေတုံးတယ်။မစိတ်ရှိခြင်းဒီနေ့စိတ်ရှိခြင်းနေဘုရားဖြစ်စေခြင်းနေဒါကြောင့်ကျွန်တော်ယုံကြည်ခြင်းကိုစမ်းစစ်တဲ့အချိန်ရှိပါတယ်။အဲ့လိုရှိတဲ့အချိန်မှာယေရှုပြည့်ပြီကျွန်တော်နားလည်ပါဝမ်းမြောက်စရာဖြစ်တယ်။ hallelujah ။ဒါကြောင့်စုံလင်ဖို့စမ်းနာဝမ်းမြောက်တယ်လို့ဝန်ခံပါစုံလင်ဖို့စမ်းနာဝမ်းမြောက်စရာစုံလင်ဖို့စမ်းနာဝမ်းမြောက်စရာလို့ဝန်ခံပါအောင်ဆုံးလင်ဖို့စမ်းနာဝမ်းမြောက်စရာဟေးဝမ်းမြောက်စရာတွေပါပဲအာမင်ကျွန်တော်သက်သာရင်ကျက်ဖို့ပို့ပြီးတော့အသီးသီးဖို့ဒါပဲဘုရားလိုချင်တာဖြစ်တယ်နော်ဒီတလောမှာဘုရားဖွင့်ပြတာတခုရှိတယ်ကျွန်တော်တို့အခြေအနေတစ်ခုအပေါ်မှာအခြေအနေပြောင်းဖို့ဆုတောင်းတတ်တယ်ဆိုတော့ကိုဖြစ်နေတဲ့အခြေအနေပေါ်မှာအခုဆိုရင်မြန်မာပြည်နဲ့ပြောမယ်ဆိုရင်တော့နိုင်ငံရေးပေါ့မြန်မာပြည်ရဲ့နိုင်ငံရေးနဲ့ပတ်သက်ပြီးကျွန်တော်တို့ပြောင်းဖို့ဆူတောင်းတယ်เนาะကျွန်တော်လည်းဆူရမ်းတောင်းပေးတယ်အများရန်ဆူတောင်းပေးတယ်ဒါပေမဲ့တစ်ခါလေမှာတဲ့ဖခင်ကကျွန်တော်တို့ရဲ့အခြေအနေပြောင်းဖို့တဲ့ကျွန်တော်တို့ရဲ့အကျင့်ပြောင်းဖို့ပုံပြီးလို့ရှိတယ်ကျွန်တော်တို့ရဲ့ character ကိုပြင်ပေးဖို့ကျွန်တော်တို့ရဲ့ circumstances ဆိုတော့ပတ်ဝန်းကျင်အခြေအနေပြောင်းဖို့တဲ့ကျွန်တော်တို့ရဲ့အခုဖြစ်နေတဲ့ခက်ခဲခြင်းကိုဖခင်ကဲပြင်ပေးလိုက်တာထက်တဲ့ကျွန်တော်တို့ရဲ့အကျင့်ပေါ့နော်ကျွန်တော်တို့ရဲ့ဇာရိတကျွန်တော်တို့အသက်တာစုံလင်ဖို့ပြုပြင်တာကိုဖခင်ပို့ပြီးတော့စိတ်ဝင်စားပြီးတော့လှုပ်လိရှိတယ်တဲ့အဲ့ဒါလေးဒီတလုံးမှာဖခင်ဖွင့်ပြတဲ့အခါမှာလေဘာစုတောင်းလာလဲဆိုတော့ကိုရောဒီရဲ့စုံစမ်းခြင်းနဲ့စစ်ကြောခြင်းကိုလေခံနိုင်ဖို့ခွန်အားပေးပါလို့ပဲတောင်းတော်တယ်ဒီစုံစမ်းခြင်းကိုဖယ်ပေးပါအရင်တော့ဒီလိုပဲတောင်းတယ်စုံစမ်းခြင်းလုံးဝမလာနဲ့ခွင့်မပြုဒါပေမဲ့အခုကဘာလို့ဖြစ်သွားလဲကိုရောဒီအရာကိုကြော်လွှားနိုင်ဖို့ခွန်အားပေးပါကိုရောရဲ့ဝိညာဉ်တော်ကနေ့တိုင်းဆောင်မတော့သူဖြစ်တဲ့အတွက်အဲ့ဒီဝိညာဉ်တော်ရဲ့ခွန်အားလမ်းပြခြင်းမားစားခြင်းနဲ့ဖြတ်ကျော်ရဲခွင့်ပေးပါကိုရောကျောင်းဆုတောင်းချက်တွေပြောင်းရအောင်အဲ့ဒါပါလေကြောက်ကိုဖယ်တာခုနမာကြောပြီးတော့ဖြစ်နေတဲ့အရာတွေဖယ်လိုက်တာနောက်ဆုံးချက်သွားရအောင်အမြင့်ဆွဲနိုင်ဖို့မြေကိုပြုပြင်ရမယ်အမြင့်ဆွဲနိုင်ဖို့မြေကိုပြုပြင်ရမယ်ဖခင်ကျွန်တော်တို့အခြေအနေပြောင်းဖို့တယ်လေအသက်တာပြောင်းလဲစေချင်တာမျိုးစီကပြောင်းပေးတယ်လို့ဒီမှာမပြောဒီကြောက်ပေါ်တဲ့မြေမှာတခြားမျိုးစီเนาะကြောက်ကြောက်မှာပေါက်တဲ့မျိုးစီထည့်ပေးမယ်လို့မဟုတ်ဘူး ဲ့ဒီမြေကိုပြင်ဖို့ပဲဖရားလို့တော့ရှိတယ်။ဒါဆိုဘာကိုဖရားမလဲ။အမြင့်ဆွဲနိုင်မှုမြေကိုပြင်ပါဆို။ကြောက်လေ။ကြောက်ကိုဖရားအောင်။ကြောက်ကိုဖရားအောင်။ဒါဆိုဘာလဲကြောက်က။တချို့လူတွေအတွက်အဲ့ဒီကြောက်ကလေကြောက်ရွံ့နေစိတ်။ကျွန်တော်ဒီအကြောင်းကိုဆင်ခြင်တော့လေ။တချို့လူတွေဖရားနဲ့ဆွဲဆွဲမြင်းမြင်းမသွားနိုင်တဲ့အကြောင်းအရာတခုကလေကြောက်တာ။ဝိညာဉ်နယ်ပယ်တစ်ခုကိုလှမ်းတော့မယ်ဆိုရင်ကြောက်တာဒါငါခိုင်းကနာတင်ခဲ့တာမဟုတ်ဘူးငါတို့မိယိုဖလာဒီလိုပဲခံယူထားတာကျွန်တော်နောက်တစ်ဆင့်တက်နိုင်ဖို့ကျွန်တော်ကကြောက်တယ်ဟာမှားသွားရင်ဘယ်လိုလုပ်မလဲအဲ့ဒီကြောက်တဲ့စိတ်ကိုဘုရားမပေးဘူးတိမောသေကိုရှင်ပေါလုကစာရေးရတယ်သူအသက်ငယ်တယ်ငင်းငယ်ကလေးနဲ့ဖျားကိုတည်တယ်အသင်းတော်ရဲ့အသင်းအောင်ဆရာလုပ်တယ်ဒါမဲ့သူ့မှာတခုရှိနေ timid ဆိုးရွံ့တဲ့စိတ်တွန့်ဆုတ်တဲ့စိတ်အဲ့ဒါမျိုးရိုးလိုက်တတ်တယ်နော်အဖေကတွန့်ဆုတ်ပြီဆိုရင်အဲ့ဒါသားသမီးတွေကတွန့်ဆုတ်ဖို့အမေကတွန့်ဆုတ်ပြီဆိုတော့သားသမီးတွေကတွန့်ဆုတ်တဲ့စိတ်ရှိတတ်တယ်တွန့်ဆုတ်တာဆိုတာတွေးဝေးတာပေါ့တွေးဝေးနေတယ်လုံရင်ကောင်းမလားမလုံရင်ကောင်းမလားလုံရင်ကောင်းမလားမလုံရင်ကောင်းမလားအာစဉ်းစားရင်စဉ်းစားရင်အဲ့ဒီကြောက်စိတ်ကိုပြောတာ timid ဖြစ်တယ်ဆိုတူဝီတဲ့စိတ်အဲ့ဒီကြောက်ရွံ့တဲ့စိတ်ဘုရားမပေးဘူးအဲ့ဒီကြောက်ရွံ့တဲ့သဘောဘုရားမပေးဘူးတွေးဝေးတဲ့သဘောမပေးဘူးဘုရားဒီနေ့တခုခုလှုပ်စိတ်ခြင်းပြီးဟေး तू နဲ့အချိန်ယူပါလို့ပြောယူလိုက်တော့အာတခါမှမတွေ့ဘူးတဲ့အရာတွေမလုပ်ဘူးတဲ့အရာတွေငါဖះကိုချိန်ပေးရမကြီးကဘလို့ဖြစ်မလဲမကြောက်နဲ့မြေပြင်းတာအဲ့ဒီကြောက်ကိုဖဲမာကြောခြင်းကျွန်တော်အသက်တာမှာမာကြောခြင်းတွေဖဲရမယ်ခေါင်းမာတယ်လို့လူတွေကကိုယ်ကိုသိထားလားဟေးငါခေါင်းမာတယ်ဆိုတာတစ်မျိုးလုံးသိတယ်ကွာမဟုတ်ဘူးတော့အဲ့ဒါမကောင်းအဲ့ဒီစိတ်တွေကိုဖယ်ရမယ်တခုခုဆိုလက်မခံနိုင်ဘာပြောအကျိုးအကြောင်းစီလျော်အောင်ပြောရင်လည်းမရဘူးကွာဒီလိုပဲသိခဲ့တာအဲ့ဒါခေါင်းမာခြင်းမာကြောခြင်းဖျားစကားကြားတယ်ဖာရောလို့ဖြစ်မယ်နော်ဒီနေ့အမြင့်ဆွဲနိုင်ဖို့ကျွန်တော်မြေကိုပြင်ရအောင်အဲ့ဒီမြေကိုပြင်ခြင်းမှာမာကြောခြင်းကြောက်ရွံ့တဲ့စိတ်ကိုဖယ်ဖို့လိုတယ်ဖျားကပြောလဲနှစ်နော်နှုတ်ဘတ်တော်မှာတိမောသေကိုရှင်ပေါလုပြောတဲ့အရာနှစ်တိခန်းကြီးတင့်ငယ်ခုနှစ်မှာဒီလိုပြောတယ်နှစ်တိခန်းကြီးတင့်ငယ်ခုနှစ်မှာကြောင်းမူကဖျားသခင်ဒီကြောက်တတ်သောစိတ်တဘောအဲ့ဒါဖျားကိုကြောက်ခြင်းမဟုတ်ဘူးเนาะ spirit of fear လို့ခေါ်တယ်တွေးဝေးတဲ့စိတ် timid ဖြစ်တယ်ဆိုတာတွန့်ဆုတ်တဲ့စိတ်ကိုပြောတာဖြစ်တယ်ဖျားကိုကြောက်ခြင်းတော့ပြောက်လို့မရအောင်เนาะဒီနေ့ဖျားကိုကြောက်ခြင်းကိုပြောတာပေါ့ဖျားကိုကြောက်မကြောက်ဘူးဆိုရင်တော့အကုန်လှုပ်ပြီဒါမဲ့ထူးဆန်းတာတချို့ကဖျားကိုသာမကြောက်တရေသစီတော့အရန်ကြောက်မူရဇာတို့ချိုးဆိုလဲညတကောင်လဲအိမ်နောက်ဘက်ကိုခေါ်သွားတယ်ကြောက်လို့တဲ့အဲ့ဒါဖះမပေးဘူးငါတို့ကပေးတော်မူသည်မဟုတ်ဘာပေးလဲတကူပါသောစိတ်ချစ်တတ်သောစိတ်ရှင်းလင်းသောစိတ်ပြန်ပြောပါအောင်တကူပါသောစိတ်ချစ်တတ်သောစိတ်ရှင်းလင်းသောစိတ်နောက်တစ်ချိန်လောက်တကူပါသောစိတ်ချစ်တတ်သောစိတ်ရှင်းလင်းသောစိတ်ဖះပေးတယ်တဲ့အဲ့ဒီစိတ်နဲ့လုံလုံဖို့လိုတယ်ဒါကြောင့်ကျွန်တော်တို့မာကြောခြင်းနေဖယ်ရအောင်နောက်တစ်ခုဖယ်ဖို့လိုတယ်အဲ့ဒါပါလေတိလာအပေါ်ယံသမားတွေနဲ့မပေါင်းနဲ့တော့ဖယားထဲမှာနက်နက်ရှိုင်းရှိုင်းမသွားခြင်းနဲ့အုပ်စုနဲ့မနေနဲ့တော့အပေါ်ယံမဲပွဲလုံးမဲဆိုရင်အာရန်ကြိုက်တယ်ဇေယောင်းပွဲကြိုက်တယ်ဒါမဲ့ Bible study လာဆိုရင်မလာဘူး barbecue လာဆိုအပြည့်လာအဲ့ဒီလူတွေမပေါင်းနဲ့တော့မလုံးနဲ့တော့ဘာကြောင့်လဲကျမ်းစာမှာပြောတယ်တကော55ငွေ33ပါလွဲမယူကြနဲ့မကောင်းသောသူတို့နဲ့ပေါင်းဖို့ချင်းအပြင်ဘာပြောလဲကောင်းသောအကျင့်တလေယိုယွင်းတတ်တယ်မကောင်းတဲ့သူနဲ့ပေါင်းတာနဲ့ကောင်းတဲ့အကျင့်စရိုက်ယိုယွင်းတတ်တယ်ယိုယွင်းတတ်တယ်ဒါကြောင့်ဒီနေ့ကျွန်တော်တို့ဘသူတွေအဲ့ဒီမာကြောတဲ့အရာတွေဖယ်ရမယ်ကြောက်ရွံ့တဲ့စိတ်တွေတစ်ချိန်တည်းမှာပဲမကြောတဲ့လူတွေအပေါ်ယံသမားတွေကိုဖယ်လိုက်ပါအဲ့ဒါတွေနဲ့ပေါင်းဖို့မဟုတ်ဘူးနောက်ဆုံးချက်ပ ဒါလေးနဲ့ပြောခြင်း ਨੇ ဖခင်ကျွန်တော်တို့ဖြစ်စေခြင်းရဲ့အရာလေးတစ်ခုရှိတယ်လူကာ5အငယ်4ကနေ6မှာဒီလိုပြောတယ်ရှင်လူကာခရစ်ဝင်ကျမ်းအခန်းကြီး5အငယ်4မှာ6မှာဒီလိုပြောတယ်စကားတော်ပြတ်တော်ခါဒါကဘာလဲဆိုတော့ပေတရုအဖွဲ့တွေငါးဖမ်းနေတဲ့အချိန်မှာသခင်ကသူ့လေကိုခဏငါးတာသူတို့ပေးသုံးတယ်အဲ့ချိန်မှာသူတို့အလုပ်တွေရှုပ်စကားပြတ်တော့ကရေနဲ့ရာအရက်တို့ရွှေအောင်လို့ပြောပါအောင်ရေနဲ့ရာအရက်တို့ရွှေအောင်လို့အတိတ်ပဲပါလေနက်နက်ဆိုင်ဆိုင်သွားတော့လီလီနက်နက်အသက်ရှင်တော့တိမ်တဲ့နေရာမှာငါးမရှိဘူးတိမ်တဲ့နေရာမှာအသီးမသီးဘူးဒီတိမ်နဲ့အပင်အတီတီတီးရတီးခြင်းမရှိဘူးအမြင့်ဆွဲလို့မရဘူးဒါကြောင့်နေရည်နဲ့ရရက်တို့နဲ့ဆိုင်ရရွှေ့ပါပိုက်ကုံကိုချ၍ငါးကိုအုပ်ဆန်းတော်ဟုရှိမုံကမိန်တော်မူ၏ရှိမုံကလည်းသခင်အဲ့ဒီမှာပြန်ပြောတယ်ရှိမုံကဘီတီကိုပြောတာဆိုင်မန်ကျွန်တော်တို့တညလုံးစူးစမ်းပြီးပြီတကောင်းမတော်မရအောင်တငါတယ်လေဒါလေးလဲအိုင်မှာသားစဉ်မြေးဆက်တငါလုပ်ငန်းလှုပ်လာတဲ့သူတွေသခင်ကပြောရင်တော့တို့ရတွင်အမိန်တော်ရှိလဲအဲ့ဒါပါလေကြာ၍နားထောင်လားဟာလေလုယာတရားကိုနားတဲ့သူပဲမဟုတ်ဘူးကျင့်တော်သူသခင်စကားကိုကြားလားကြားတယ်ဒါပေမဲ့ကြားကြားချင်းမှာတော့ချက်ချင်းတော့မလုပ်ချင်ဘူးတညလုံးတော့ try ပြီးပြီကိုတော့စူးစမ်းပြီးပြီဘာငါမှမရဒါပေမဲ့ကိုတော်အမိန်တော်ရှိရင်တော့လုပ်ပါမယ်ဟာလေလုယာနာခံခြင်းဆိုတာပါလေနိုင်လဲခံတာလွလွလေးကျွန်တော်တခါလေးမှလေးနာခံခြင်းအကြောင်းတွေကိုအကြောင်းတွေတက်ပြီးတော့လေ့လာပါလွလွလေးနာခံခြင်းဆိုတာနိုင်လဲခံလိုက်ဘုရားပြောတယ်လုပ်ပါလို့ပြောရင်နာတယ်တခါလေတောင်းပန်လို့ပြောတဲ့ကမှမတောင်းပန်ခြင်းဘူးစိတ်ကခွင့်လွတ်လို့ပြောရင်မခွင့်လွတ်ခြင်းဘူးနာသွားတယ်နောက်ကဘတော်နဲ့ခုပြောတဲ့ကမှတိန်တယ်လို့ပြောတော့နာပြန်ရောနာခံပါနိုင်လဲခံလိုက်ပါဘုရောအမိန်ရှိလဲပိုက်ကုံကိုချပါမိဟုရှောက်လေထို့သို့ချပြီလဲအလွန်များစွာသောငါတို့ကိုအုပ်မိသဖြင့်ပိုက်ကုံသည်ဆုပ်ပြဲစာရှိ၏နည်းနေရရက်မှာပဲကောင်းကြီးရှိတယ်လေးနဲ့စွာအသက်ရှင်ခြင်းမှာဖျားစကားကြားပြီးတော့ရွှေ့ခိုင်းတာနော်ဖျားစကားမကြားပဲရွှေ့တာမဟုတ်ဘူးဖျားစကားကြားတယ်နားထောင်ပြီးတော့နားခံပြီးတော့လှုပ်တဲ့အရာပေါ်မှာကောင်းကြီးရှိတယ်မိတ်ဆွေဒီနေ့ကျွန်တော်ပြောမယ်မြေလေးမျိုးမှလေးသုံးမျိုးကလုံးဝအသီးမသီးဘူးမြေလေးမျိုးမှလေးသုံးမျိုးကလုံးဝကောင်းကြီးမရှိဘူးတင်အဲ့ဒီအစိမ့်နဲ့တွားနေအောင်မယ်ဆိုရင်တင်ရဲ့အသက်တာလေး85ရာခိုင်နှုန်းအသီးမသီးတဲ့ပုံစံလေးကတော့ခရိယံပုံပေါ့ခရိဟန်ဖြစ်တယ်ဒါပေမဲ့အသီးမသီးဘူးဆိုရင်ဘာလုံးပါလဲတခင်ကြည်တာအသီးတခင်လိုချင်တာအသီးသင်ရဲ့အသက်တာကိုအသီးသီးစေချင်တယ်ကိုယ့်ရဲ့အသက်တာကိုပြန်ဆန်းစစ်ပါအသီးမသီးသေးဘူးဒါဆိုမြေပဲမြေမှာပြဿနာရှိပြီအဲ့ဒီမြေကိုပြင်ရအောင်တရားကိုနာယုံမဟုတ်ကျင့်တော်သူဖြစ်ဖို့ဘုရားလိုတော်ရှိတယ်တရားနာတဲ့အခါမှာစုံစမ်းခြင်းတွေပူလောင်ခြင်းတွေညှင်းဆဲခြင်းတွေလာရင်လဲစုံလင်တော်သူဖြစ်ဖို့စံတပ်ချင်းကိုခံနိုင်ရမယ်။ကောင်းကြီးလို့မှတ်ယူပါတဲ့။ပြီးရင်တော့အမြင့်ဆွဲနိုင်ဖို့ဆိုတာမြေကိုပြင်ရမယ်။မာကြောတဲ့အရာတွေ၊ကြောက်ရွံ့တဲ့စိတ်၊တွန်းဆုတ်တဲ့စိတ်၊အပေါ်ယံလူတွေအကုန်ဖယ်ရမယ်။နေဆိုင်ရဖခင်ရဲ့နှုတ်ပတ်တော်လေးလေးနက်နက်နားထောင်မယ်။နှုတ်ပတ်တော်ကိုဆင်ခြင်မယ်။မှတ်မယ်။ပြန်နားထောင်မယ်။ကိုယ်ကိုယ်တိုင်ကျမ်းစာလှမ်းမယ်။ကြည့်မယ်။အဲ့ဒီမှာဖခင်ရဲ့ထပ်ဆင့်ဖွင့်ပြချက်တွေအများကြီးကြားလိုက်မယ်။အဲ့ဒီအသက်တာနဲ့တွားမယ်ဆိုရင်တော့သင်ရဲ့သက်တာဟာကောင်းသောမြေဖြစ်လာဖို့ဘုရားရှင်မဆားလိုက်မယ်။အာမင်။အသက်ရှင်သောဖခင်နာမတော်ကိုချီးမွမ်းပါရစေ။ဒီနေ့နှုတ်ပတ်တော်အဖြစ်ကျွန်တော်အပေါ်ယံအသက်ရှင်မိတဲ့အရာတွေကိုရောရှေ့မှာဝင်ချတောင်းပန်နေ။ကြောက်ကြဲသူမာကြောခြင်းနှလုံးသားရှိခဲ့မိရင်လေ။ဒီကနေ့မှာအဲ့ဒီမာကြောတဲ့စိတ်တွေကိုဖဲပါတယ်ကြောက်ရွံ့ခြင်းတွန့်ဆုတ်ခြင်းတွေကိုဖဲပါတယ်ဖျားနဲ့မသွားခြင်းပဲနဲ့အပေါ်ယံလေးပဲသွားခြင်းနဲ့သူတွေနဲ့ပေါင်းသင်းမိတဲ့အပျော်တက်တက်အသင်းတော်ဆိုတာအပျော်တက်တက်ဆိုတဲ့ပုံစံမျိုးနဲ့လူမှုရေးလူမျိုးရေးလူနဲ့သွားမိတဲ့အပြင်းများရှိခဲ့ရင်ခွင့်လွတ်ပါ ဒီနေ့ကိုရောမျောလင့်နဲ့အသီးသီးတဲ့အသက်တာရှိဖို့ရန်ကိုရောဝိညာဉ်တော်ကနေကျွန်တော်ကိုမဆာပါနှုတ်ပတ်တော်နဲ့ပြုပြင်ပေးလို့ယေရှုတင်နေစုံလင်တဲ့သူဖြစ်ဖို့စမ်းသပ်ခြင်းတွေကြုံတဲ့အခါမှာလဲခံနိုင်ဖို့ရန်အတွက်ဝိညာဉ်တော်မဆာပါကျွန်တော်တို့အခြေအနေကိုပြောင်းပေးတာတဲ့ကျွန်တော်ရဲ့အသက်တာကိုပြောင်းပေးဖို့ကိုရောလိုရောရှိတဲ့အတိုင်းဆက်လက်ပြီးကိုရောဆောင်ပါပါသခင်ယေရှုရဲ့မြတ်တော်နာမ၌စကန်နဲ့ဆုတောင်းပါ၏အာမင်အာမင်အာမင်ထာဝရဘုရားသည်သင်ကိုကောင်းချီးပေး၍ဆောင်မတော်မူပါစေသောထာဝရဘုရားသည်သင်၌မျက်နှာတော်အလင်းကိုလွှတ်၍ဂရုဏာကြည်စုပြုတော်မူပါစေသောထာဝရဘုရားသည်သင်ကိုမျှော်ကြည့်၍ချမ်းသာပေးတော်မူပါစေသောလူတွေမပေးနိုင်နဲ့ဘုရားထံမှသာရရှိသောကျမ်းမာခြင်းငြိမ်သက်ခြင်းနဲ့ဝမ်းမြောက်ခြင်းကောင်းချီးမင်္ဂလာများသင်နဲ့သင်မိသားစုပေါ်မှာတည်ရောက်ပါစေယေရှုနာမ၌ကောင်းချီးပေးဆုတောင်းပါရယ်ဘုရားလိုတော်ရှိရင်နောက်တစ်ပတ်ထုတ်လွှင့်ခြင်းမှာပြန်လည်ဆုံတွေ့ကြပါစို့အာမင
်သင်ခုလိုနားဆင်ခွင့်အားနိုင်ခြင်းဟာမြန်မာဝါရှစ်မင်းနစ်ထရီကိုလာဆင်ပန်ပို့နေကြတဲ့ Kingdom Partners များအကြောင်းဖြစ်ပါတယ်ဘုရားခင်နိုင်ငံတော်ကျယ်ပြန့်ရေးအတွက်လာဆင်ပေးကမ်းပောင်းရန်ဖို့ရန်ဖိတ်ခေါ်လိုပါတယ်ရှင်ခူကြနာခရရတဲ့နှုတ်ပတ်တော်အဖြစ်ခွားရရှိမဲ့လောယုံချင်မျောလင့်ပါရယ်ခွားရရဆိုလို့ရှိရင်ဒီတစ်ပတ်နဲ့ပြန်လည်ဝင်မြေပေးဖို့ရန်တောင်းဆိုပါရစေမြန်မာဝါရှစ်မင်းနစ်ထရီရဲ့ website myanmarworship.com ကိုလည်းလာရောက်လည်ပတ်ဖို့ရန်တိုက်ဖိတ်ခေါ်ချင်ပါရယ်တချိန်ထဲမှာမြန်မာဝါရှစ်မင်းနစ်ထရီရဲ့ social media platform များဖြစ်တဲ့ myanmarworship youtube channel myanmarworship facebook page နဲ့ myanmarworship instagram များကိုလည်းလာရောက်လည်ပတ်ဖို့ရန်တိုက်ဖိတ်ခေါ်ချင်ပါရယ်နောက်တစ်ချိန်မှာပြန်လည်ဆုံတွေ့ကြပါစို့ဖျားရှင်ကောင်းကြီးပေးပါစေ